တိုက်ပွဲတွေဖြစ်နေတဲ့ဆူရနိုင်ငံကနေလူရှိသိကျော်ထွက်ပြေးလာနိုင်တယ်လို့ကုလသမဂ္ဂကတင်းလာတွေကသတိပေးလိုက်ပါတယ်။လူတွေတောင်းချီပြီးအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့အီဂျစ်၊ချတ်နဲ့ဗဟိုအာဖရိကနိုင်ငံတွေကိုထွက်ပြေးခဲ့ကြတာအနည်းဆုံး9000ရောက်ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဖာမင်းကြီးရဲ့ UNHCR ကဆိုပါတယ်။လူ9000ကျော်ဝန်းကျင်ကပြည်တွင်း OA ဆုတ်ခွာထွက်ပြေးရသူတွေ IDP ဖြစ်နေတယ်လို့လည်းပြောပါတယ်။ပိုဆိုးမလာဘူးလို့ကျွန်တော်တို့ပြောနေပါတယ်ဒါပေမဲ့အကြမ်းဖက်တိုက်ခိုက်နေကြတာတွေကိုမရဘူးဆိုရင်လုံခြုံရေးရှာဖို့လူတွေပိုထွက်လာကြပါလိမ့်မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှမင်းကြီးဖိလစ်ပိုဂရန်ဒီကတွစ်တာလူမှုစာမျက်နှာမှာရေးထားပါတယ်တိုက်ပွဲတွေကြောင့်အကူအညီပေးရေးဝန်ထမ်းတွေတိတ်ဆုံးကြသလိုဆေးရုံတွေလည်းထိမှန်ပြီးလူသားချင်းစာနာထောက်ထားရေးအထောက်အကူပစ္စည်းတွေကိုလူယူကြတာတွေရှိနေပါတယ်နိုင်ငံအကူအညီပေးရေးဖွဲ့တွေကလည်းသူတို့လုပ်ငန်းတွေရပ်ထားပါတယ်ဝန်ထမ်း3ဦးတိတ်ဆုံးသွားလို့လုပ်ငန်းရပ်ထားခဲ့တာကိုကမ္ဘာစားရိတ်ခအဖွဲ့ WFP ကလုပ်ငန်းတွေပြန်စနေပြီလို့တနင်္လာနေ့ကပြောပါတယ်။ဆူဒန်နိုင်ငံရဲ့ရိုင်းနဲ့နေတဲ့ကျန်းမာရေးကဏ္ဍဟာဘေးအန္တရာယ်ထဲဝင်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့အရှေ့လက်ပိုင်းဒေသအရှေ့ပိုင်းဆိုင်ရာရုပ်ရည်ညွှန်ကြားမှုအာမက်အယ်မာဒရီကပြောပါတယ်။ဘိုးရသည်နေလာပြီးစိတ်ချရတဲ့ရေမရနိုင်တဲ့အခြေအနေမှာဝမ်းရောက်တဲ့ငှက်ဖျားရောဂါအန္တရာယ်တွေရှိနေတယ်လို့လည်းသူကဆိုပါတယ်။